စကိုင်းတိုင်းပလဲမြို့နယ်အတွင်းမှာဇန်နဝါရီလ30ရက်နေ့ကလေးကစပြီးကျေးရွာတွေမီးရှို့ဖျက်ဆီးခံနေရတာမှာဖေဖော်ဝါရီလ5ရက်ဒီကနေ့မနေ့ပိုင်းကလှော်ကားကျေးရွာမီးရှို့ခံခဲ့ရတယ်လို့ဒေသခံတူက VOA ကိုပြောပါတယ်
။မှန်မှန်ဒီနေ့ကွယ်ဝန်းကျင်မှာစပြီးရှို့တာပေါ့နော်။ဒီနေ့ကွယ်ဝန်းကျင်မှာစပြီးရှို့တယ်။မနေ့ကဒီလိုထောက်ခံတစ်ခါရှို့တယ်ဆိုတော့ဒီနေ့ခါရှို့တာရွာရဲ့95ရာခိုင်နှုန်းတော့ပြောလို့မရောက်မဖြစ်ပါတယ်။ဟုတ်ကဲ့ဗျာ။ကိုင်းလုံးရှို့ပြီးတော့နိုင်ဝန်တို့ကဒါလည်းဆက်တိုက်ပြလာချို့တာ
စစ်ကောင်စီတပ်တွေကမီးရှို့တာလို့ဒေသခံတွေကပြောပေမဲ့ဒီအပေါ် VOA အနေနဲ့တိကျအတိမပြုတ်နိုင်သေးပါဘူးဇန်နဝါရီလ30ရက်နေ့တုန်းကတော့ပလဲမြို့နယ်အင်မတီကျေးရွာမှာရှိတဲ့ဌာနေပြည်သူစစ်တပ်ဖွဲ့ဝင်တွေရဲ့စခန်းနဲ့ကျေးရွာအနီးတစ်ဝိုက်ကို PDF တွေဝင်တိုက်ပြီးတော့နေအိမ်တွေကိုမီးရှို့ဖျက်ဆီးသွားတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်အဲ့ဒီဖြစ်စဉ်ဖြစ်ပြီးနောက်ပိုင်းမွေးတုံရွာနဲ့ပန်းရွာဖေဖော်ဝါရီလ၄ရက်နေ့မှာကိုင်းတွင်းရွာတွေမီးရှို့ခံခဲ့ရပြီးအခုဒီကနေ့မနေ့လင်းအားကြီးမှာတော့လှော်ကားရွာပါမီးရှို့ခံရတာပါဒီမီးကြောင့်အင်ဂျီ900လောက်ရှိတဲ့လှော်ကားရွာမှာအင်ဂျီ600လောက်မီးလောင်ပျက်စီးသွားတယ်လို့လည်းရွာခံကပြောပါတယ်အင်မတီရွာမီးရှို့ခံရတဲ့သတင်းကိုစစ်ကောင်စီဘက်ကထုတ်ပြန်ခဲ့ပေမဲ့ကျန်တဲ့ရွာတွေမီးရှို့ခံရတာနဲ့ပတ်သက်ပြီးထုတ်ပြန်တာမရှိသေးပါဘူးအခုမီးရှို့ခံရတဲ့ရွာ၄ရွာပေါင်းအင်ဂျီ1000လောက်မီးလောင်ပျက်စီးခဲ့ပြီးဝေးရင်ဆုံးထွက်ပြေးရသူ9000ကျော်ရှိတယ်လို့ဒေသခံတွေကပြောပါတယ်